မြန်မာအစိုးရအနေနဲ့အလုသမားအခွင့်အရေးကာကွယ်ပေးနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေပြီးအလုသမားအခွင့်အရေးဆိုင်ရာဥပဒေသစ်တွေပြဋ္ဌာန်းဖို့ရှိနေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါရတယ်။ဒီလိုအလုသမားဥပဒေတွေရေးဆွဲရမှာအလုသမားသမဂ္ဂတွေရဲ့အကြံပြုချက်တွေကိုပါအလေးထားထည့်သွင်းဖို့အလုသမားအခွင့်အရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာကျင်းပတဲ့မေဒီနစ်ထိမ်းမတ်အခမ်းအနားမှာအစိုးရကိုတိုက်တွန်းခဲ့ပါရတယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကသတင်းပေးပို့ထားပါရရှင်။
အလုသမားတွေရဲ့အခွင့်အရေးအတွက်အလုသမားဥပဒေတွေပြဋ္ဌာန်းတဲ့နေရာမှာအလုသမားသမဂ္ဂတွေအခန်းကဏ္ဍကိုအတိမတ်ပြုပေးပြီးအလုသမားသမဂ္ဂတွေရဲ့အကြံဉာဏ်ကိုအလေးထားရယူဖို့မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကရန်ကုန်လှိုင်သာယာမှာပြုလုပ်တဲ့ကမ္ဘာအလုသမားနေ့အခမ်းအနားမှာအဆိုအရကိုတိုက်တွန်းသွားခဲ့ပါတယ
်။အလုသမားညင်ပေါ်မှုဖြစ်ရှင်ဥပဒေနဲ့အလုသမားအဖွဲ့အစည်းဥပဒေပြင်ဆင်ရေးမှာအလုသမားသမဂ္ဂများရဲ့ပြင်ပအကြံပြုချက်များကိုအလေးထားပြီးထည့်သွင်းပြင်ဆင်ပေးပါရ။အမှန်နဲ့ကမ္ဘာအလုံးကမရေးအဖွဲ့ချုပ် ILO ရဲ့လာမယ့်ဇူလမှာအတည်ပြုမဲ့လုပ်ငန်းခွင်အတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှု Gender Based Violation Convention ကိုမြန်မာနိုင်ငံအနေနဲ့ပြဋ္ဌာန်းချက် Convention အနေနဲ့သဘောတူလက်မှတ်ထိုးအတည်ပြုပေးပါရန်နံပါတ်3နိုင်ငံတကာအသိမှတ်ပြုတာ ILO ရဲ့ပြဋ္ဌာန်းချက်အမှတ်144သုံးဝင်ဆိုင်ဆွေးနွေးမှုပြဋ္ဌာန်းချက်ကိုအိုင်လွန်မြစ်တရားပြည်ကုန်ပြူတဲ့နေနဲ့အကြီးအကျယ်လက်မှတ်ထိုးသွင်းရတောင်းဆိုပါတယ်
အခမ်းအနားကိုရောက်ရှိလာတဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့အလုတ္တမခွင့်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့တက်ဆွမ်းတလောက်ကြိုးပမ်းနေတယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်လည်းလွှတ်တော်ကနေတဆင့်အလုတ္တမဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတယ်လို့ VOA ကိုပြောပါတယ်
။ကျောင်းခင်ကဆိုတော့ဘာကြောင့်လဲဆိုတော့ဒီမှာဒီအရာကျွန်တော်တို့အစိုးရအလုတ်ရှင်အလုတ်သမားလက်မှတ်ထိုးနိုင်တဲ့အတွက်
ဒီမှာဥပဒေ
ကြောင့်ပြီးတော့ဒီခွဲရောက်ချပြီးအလုတ်သမားတွေကိုတော့ကျွန်တော်တို့ခွဲဝေပေးခဲ့အလုတ်သမားတွေဘက်ကလည်းဟိုကျမ်းမာရေးဒီပစ္စည်းကိုဒီခွဲရောက်ချပြီးမှသူတို့ငွေရမှာဖြစ်တဲ့အတွက်သူတို့ကဒီအတိုင်းကျွန်တော်ရုပ်ကိုအကြောင်းကြားလိအ
ဲ့ဒါလေးကိုလည်း
ငံလေးလုပ်ပေးပါသူတို့ကဒီပတ်ဆံရမှာအိမ်ပေါ်ပြန်တက်ရမှာ
အခမ်းအနားအတွင်းမှာမို့အတန်တွေရှုပ်ထွေးနေရတာကိုတောင်းပန်ပါတယ်ပြည်ထောင်စုဝန်ကြီးဦးသိန်းစွေပြောတဲ့အထက်အလုတ္တမဆိုင်ရာအငင်းပွားမှုဥပဒေကိုပြင်ဆင်နေသလိုနိုင်ငံသားသားအလုတ္တမဥပဒေကိုလည်းလွှတ်တော်ကတင်ပြထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်ဒါအပြင်အလုတ္တမတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဆိုင်ရာဥပဒေတရက်ကိုလည်းပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုပါတယ်တစ်ဖက်မှာတော့အလုတ္တမတွေဘက်ကဝေဖန်နေတဲ့အလုတ္တမအခွင့်အရေးရရှိမှုနည်းပါးနေတယ်ဆိုတာကိုတော့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကညင်ဆန်ပါတယ်အလုတ္တမသမဂ္ဂတွေဖွဲ့စည်းခွင့်မရတာတွေကြုံနေရဆဲရှိတယ်လို့အလုတ္တမတွေဘက်ကဆိုပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အလုတ္တမတွေရဲ့ဘဝကိုမြင့်တင်ပြီးအလုတ္တမတွေပြဿနာကိုကူညီဖြေရှင်းသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုသွားပါတယ်အလုတ္တမတွေရဲ့လူမှုဘဝတိုးတက်ရေးဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့လည်းတိုက်ရိုက်သက်ဆိုင်နေတာကြောင့်အလုတ္တမသမဂ္ဂတွေနဲ့ပူးပေါင်းမှုတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့လည်းဝင်းကြီးချုပ်ကဆိုပါတယ်အလုတ္တမအခွင့်အရေးလို့ဆိုတဲ့နေရာမှာအမျိုးသမီးအလုတ္တမတွေကိုအခွင့်အရေးပေးဖို့အကြမ်းဖက်ခံရတာတွေခွဲခြားဆက်ဆံတာတွေမရှိအောင်ကာကွယ်ပေးဖို့အမျိုးသမီးအလုတ္တမကောင်းဆောင်မဆွေဆွေအောင်ကတောင်းဆိုလိုက်ပါတယ်
။အခုပို့ဆိုတာကပေါ့နော်ဒီအလုတ္တမဥပဒေဆိုတာရှိရတဲ့တောင်မှပဲကျမတို့ကိုတိတိကျကျနဲ့ဖော်ပြထားတာမရှိဘူး။အခုကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့ဟိုပါပေါ့ဥပဒေဆိုတာလည်းမထွက်လာဘူး။မထွက်လာသေးတော့ပို့ပြီးတော့ဆိုးတယ်ကျမတို့ကအကင်အတွက်ဖြည့်ရှင်းရတာပေါ့နော်ဥပဒေမရှိတဲ့အတွက်ကျမတို့ကအရန်ခက်ခဲတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုဥပဒေတရက်ထွက်လာအောင်လဲကျမတို့ကစူးစမ်းနေပါတယ်အစိုးရကလည်းကျမကပြောချင်တာကကြတော့ဥပဒေတရက်ထွက်လာပြီဆိုလို့ချင်းတိတိကျကျလေးထွက်စေချင်တယ်ကျမတို့အခုလောလောဆယ်မှာရင်ဆိုင်နေရတဲ့အလုပ်သမားတွေမှာကဥပဒေတရက်တော့ထွက်လာတယ်ဒါပေမဲ့တိကျမှုမရှိတော့တဲ့ကျမတို့ဖြည့်ရှင်းရတာအရန်ခက်တယ
်ဒီကနေ့ကြာရောက်ခဲ့တဲ့129ကြိမ်မြောက်ကမ္ဘာအလုပ်သမားနေကိုကြိုးဆိုတဲ့အနေနဲ့ဒီအခမ်းအနားကိုရန်ကုန်လှိုင်သာယာမှာကျင်းပခဲ့တာဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကဦးဆောင်ကျင်းပခဲ့တာပါအလုပ်သမား9000ဝန်းကျင်လောက်တက်ရောက်ခဲ့တာတွေ့ရှိခဲ့ရပါတယ်ရှင်